Iran ဘဟုဘန်ကိုပိတ်ဆို့ရေးရင်ပဲစီးရင်တဲ့ထက်သွင်းကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောက်ကြနေမှာကြေညာလိုက်တာကြောင်းအီရန်ပေါ်စီးပွားရေးရဖိအားပေးမှုထပ်မံတိုးမြင့်သွားခဲ့ပါတယ်။ဩစတြေးလျဝန်ကြီးချုပ်စကော့မော်ရစ်ဆန်နဲ့ဖူးတွဲသတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကပိတ်ဆို့ရေးယူမှုတွေအောင်မြင်နေကြောင်းစီးရေးရအေးအေးယူဆောင်ရွက်မှုလည်းအလုပ်ဖြစ်နိုင်ပေမဲ့လို့ပိတ်ဆို့ရေးယူမှုဟာအနိုင်ရဖို့ကောင်းမွန်တဲ့နည်းလမ်းဖြစ်ကြောင်းပြောခဲ့ပါတယ်။ပြည်ကြတဲ့တရင်ဘက်ကဆော်ဒီအရေဗျားနိုင်ငံအတွင်းကရေနံလုပ်ငန်းနဲ့ဆိုင်တဲ့နေရာတွေတိုက်ခတ်ခံရခဲ့ပြီးအခုလိုပိတ်ဆို့ရေးယူမှုကိုချမှတ်ခဲ့တာဖြစ်ပါတယ်။အဲ့ဒီတိုက်ခိုက်မှုကိုအီရန်နိုင်ငံကလှုပ်ဆောင်ခဲ့တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောထားခဲ့ပါတယ်။မာယွန်းရဲ့လုပ်ရက်တွေလို့ရင်သူတို့အတွက်အချိန်သိရှိမှာမဟုတ်ဘူးဆိုတော့အီရန်တို့တည်ကြောင်းလဲသမ္မတထရမ့်ကသတိပေးခဲ့ပါတယ်။နေရာရွေးပြတ်မှတ်ထားပြီးလေကြောင်းကတိုက်ခိုက်ရေးအမေရိကန်တပ်ဖွဲ့တွေအရှိလေပိုင်းမှာတိုးမြင့်ချထားရေးနဲ့အီရန်ရဲ့စီးပွားရေးကိုချိနဲ့အောင်လုပ်ရေးဆိုတဲ့အချက်တွေပါဝင်တဲ့ရွေးချယ်မှုတွေအထက်ကအခုလိုပိတ်ဆို့အရေးယူမှုကိုရွေးချယ်လုပ်ခဲ့တာလို့သမ္မတထရမ့်ကပြောပါရယ်။အီရန်နိုင်ငံကြီးဝန်ကြီးမိုဟာမက်ဂျာဗက်ဒ်ဇာရီဖ်ကတော့အမေရိကန်ဒါမှမဟုတ်စော်ဒီတို့ကစီးရီးယားတိုက်ခိုက်ရင်အီရန်အနေနဲ့အလုံးစုံစစ်ပွဲတစ်ရက်ဆင်နွှဲမှာဖြစ်တယ်လို့ဂျာတာဘရီနေကပြောခဲ့ပါရယ်ခင်ဗျာ။